Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစဖြစ်ကြပါလိမ့်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ15ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24/50နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။ကျွန်တော်ကတော့ကျော်စံသားပါ CNN သတင်းဌာနကသတင်းထောက် Jim Acosta ရဲ့သတင်းယူခွင့်ပြန်လည်ရရှိရတဲ့သမရအင်ဂျီရောဘော်တရားစွဲဆိုတဲ့အမှုကိုသတင်းဌာနကြီးအများအပြားကထောက်ခံကူညီမယ်လို့ပြောကြားရပါတယ်။ California မိဘရောင်တည်ဆွရသူ50ကျော်ရှိသွားခဲ့ပါပြီ။ဥရောပသမဂ္ဂကနှုတ်ထွက်ရေးမူကြမ်းကို Britain အစိုးရအဖွဲ့ဝင်အများစုကသဘောတူအတည်ပြုလိုက်ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကို Docking News နဲ့အတူတင်ပြမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အာဆီယံစတိတ်ဒီဆွေးနွေးပွဲမှာဒီအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တီးတန့်တွေ့ဆုံမှုအပေါ်ဝေဖန်မှုတွေထွက်နေပေမဲ့မြန်မာနိုင်ငံကတော့နှစ်နိုင်ငံကြားပြည်လည်မှုရရည်ဆွေးနွေးသွားမယ်လို့ဆိုပါတယ်
။ဒီနိုင်ငံမှာတော့ဗျာဟိုတရားနဲ့တရားကဟိုသူ့ကွန်ဆန်ကိုကွန်ဆန်ဆိုတော့ပြောကြတာပေါ့နော်။ပြောကြတဲ့အခါကျတော့ကိုလည်းပဲကိုပြောတ
ယ်ဒီအကြောင်းသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်ဒီကနေ့ဟာဒီဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့တော့မှာဖြစ်ပါတယ်။ဘယ်လိုစိုးရိမ်မှုတွေရှိသလဲဆိုတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။တခါကုလသမဂ္ဂအတွင်းမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေပေါ်မှာလည်းတုတ်ပြန်တာတွေကိုကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်ပြောပြပြောအောင်ဗျာ
။သတင်းနောက် Jim Acosta အင်ဂျီရောသတင်းယူခွင့်ပြန်လည်ရရှိရေး CNN ကတရားစွဲဆိုရအမှုကိုသူတို့ရဲ့ပြိုင်ဘက် Fox News အပါအဝင်သတင်းဌာနကြီးတွေအများအပြားကထောက်ခံမယ်လို့ကြေညာရပါတယ်။အင်ဂျီရောသတင်းထောက်တွေအလုတ်လုတ်ခွင့်အတွက်ထောက်လှမ်းရေးကထုတ်ပေးထားတဲ့ဝင်ထွက်ခွင့်ကပ်ပြားကိစ္စကိုလက်နက်တပွဲဘယ်တော့မှအသုံးမပြုသင့်ဘူးလို့ Fox သတင်းဌာနဥက္ကဋ္ဌ J. Wallace ကသူ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ CNN သတင်းဌာနကသမ္မတအင်ဂျီကိုတရားစွဲတဲ့ကိစ္စအောင်နိုင်ရေးအတွက် Bloomberg, USA Today, AP နဲ့တခြားသတင်းဌာနကြီးတွေစုပေါင်းပြီးစီးနင်းထောက်ပြချက်တစောင်းတရားရုံးကိုတင်သွင်းမယ်လို့လည်းကြေညာထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတ Trump ကတော့သူတို့ပဲနိုင်မယ်တရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာကြည့်ကြရမှာပေါ့တစုံတယောက်ကမိခွန်းတွေကိုအော်ဟစ်နေပြီးမထိုင်ဘဲလုံနေရအောင်သတင်းလွတ်လပ်ခွင့်ကိုခေါ်စလာလို့သူကပြန်မိခဲ့ပါတယ်အမေရိကန်အလဲပိုင်းကလူတွေလာနေရအောင်သမ္မတထရမ့်ကကြွကြော်မှုလို့စွန့်ထုတ်တဲ့အပေါ် CNN သတင်းထောက် Jim Acosta က single မိခွန်းထုတ်ခဲ့ပြီးနောက် Acosta ရဲ့အင်ဂျီရောသတင်းယူခွင့်ကပ်ပြားကိုထရမ့်အစိုးရကယူဆလိုက်တာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စု California ပြည်နယ်တမိုင်းမှာအဆိုးဝါးဆုံးဖြစ်ခဲ့တဲ့တော်မီလောင်ကျွမ်းမှုမှာတေဆုံးသူရဲ့အလောင်းတွေကိုရှာဖွေရေးအဖွဲ့ဝင်တွေကဗုဒ္ဓဘူးနေမှာနောက်ထပ်ထပ်ပြီးတွေ့ရှိခဲ့ရတဲ့အတွက်တေဆုံးသူအရေအတွက်စုစုပေါင်းကအခုဆိုရင်အယောက်50ရှိသွားပါပြီ။တေဆုံးသူအရေအတွက်နောက်ထပ်ထပ်ပြီးတော့တိုးလာနိုင်ခြေလည်းရှိနေတာပါ။လူရေ 28,000 ရှိပြီးရပိုင်းတွင်မှာမီးလောင်ကျွမ်းမှုကြောင့်အင်ဂျင်9,000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာရှာဖွေရေးအဖွဲ့တွေဟာအနှံ့ခံခွေးတွေ DNA မျိုးဗီဇစစ်ဆေးမှုတွေလုပ်ပြီးရှာဖွေစစ်ဆေးနေကြပါတယ်။ပျောက်ဆုံးနေသူအရေအတွက်ကတော့200ကျော်ရှိပါတယ်ဒီတော်မီယာကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာတည်ဆုံးမှုအများဆုံးမီးလောင်ကျွမ်းမှုဖြစ်ပါတယ်အာနာပိုင်တွေကဘေးလွတ်ရာပြောင်းရွှေ့ဖို့အတက်နှိုင်ဆုံးသတိပေးခဲ့တယ်လို့လက်ရှိမီးဘေးအန္တရာယ်ကိုဖြေရှင်းပြီးနောက်ပိုင်းမှာအနာဂတ်သင်္ကန်းဆရာယူနိုင်ဆရာတွေလေ့လာဖို့လည်းပြင်ဆင်နေကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ဟာတော်မီလောင်ကျွမ်းမှုနဲ့နှစ်ဆင်ကြုံရတာပါအထူးသဖြင့်ပူနွေး6တွေ့ပြီးတော့လေတိုက်ချိန်မှာပိုးပြီးတော့ပြန့်နှံ့နေရှိပါတယ်။တော်မီလောင်ကျွမ်းမှုကိုငြိမ်းသက်နိုင်မှုအတွက်မိသားစုမှထောင်နဲ့ချီပြီးကြိုးပမ်းနေကြတာပါ
။ပါလက်စတိုင်းစစ်သည်ကဟာမတ်စ်အုပ်စုနဲ့အပြစ်ခတ်ရဆွဲတဲ့ကိစ္စကိုတုံ့ပြန်တဲ့အညီနဲ့အစ္စရေးကာကွယ်ရေးဝန်ကြီးအဗစ်ဂျ်ဒေါ်လစ်ဘမန်ယာရူကနှုတ်ထွက်ကြောင်းဗုဒ္ဓဟူးနေ့ကကြေညာပါတယ်။အီဂျစ်ဂျာဝင်စစ်သားပြည်တဲ့အပြစ်ခတ်ရဆွဲရေးကိုဝေဖန်ပြီးဂါဇာတမ်းမြောင်ကစစ်သည်ကတွေကိုအင်အားပြင်းပြင်းနဲ့တုံ့ပြန်ဖို့လိုလားကြတဲ့အစ္စရေးအစိုးရအဖွဲ့ဝင်တွေထဲမှမစ္စတာလစ်ဘမန်နဲ့အပါအဝင်ဖြစ်ပါတယ်။အခုအပြစ်ခတ်ရဆွဲရေးသဘောတူညီမှုဟာအကြမ်းဖက်ဝါဒကိုအလျှော့ပေးတာဖြစ်တယ်လို့သူကဆိုပါတယ်။ဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဂါဇာမှာရဲပေါင်းများစွာတိုက်ပွဲတွေဖြစ်နေခဲ့တာရပ်ဆိုင်ဖို့ဆုံးဖြတ်ချက်ကိုကာကွယ်ရင်းရန်သူတွေကအပြစ်ရဖို့တောင်းပန်တဲ့အတွက်သဘောတူညီကြဖြစ်တယ်လို့ဆိုပါတယ်။ဒီဂါဇာတိုက်ပွဲအတွင်းပါလက်စတိုင်းဘက်ကစစ်သွေးကြွ9ဦးအပါအဝင်စုစုပေါင်း9ဦးနဲ့အစ္စရေးဘက်က2ဦးဖြင့်3ဦးဒဏ်ရာရရှိခဲ့ပါတယ်။
American ကာကွယ်ဝင်ကြီး Jim Mattis နဲ့အမိမြေလုံခြုံရေးဝင်ကြီး Christian Nelson တို့ဟာ အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ဒေသမှာချထားတဲ့တပ်ဖွဲ့တွေကိုထောက်ခံအားပေးတဲ့အနေနဲ့ဗုဒ္ဓဘူးနေမှာတွားရောက်ခဲ့ကြပါတယ်။နယ်စပ်လုံခြုံရေးဟာအမျိုးသားလုံခြုံရေးရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့ Texas ပြည်နယ် McAllen မြို့ကိုအသွားလမ်းခုလက်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်နိုင်ငံမှာအခြေစိုက်အနေထိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့တောင်အမေရိကတိုက်ဖက်ကနေလာနေကြတဲ့ရွှေပြောင်းအခြေချနေထိုင်လို့သူထောင်ပေါင်းများစွာကိုဟန့်တားနိုင်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတပ်ဖွဲ့တွေကိုမက္ကဆီကိုနယ်စပ်တစ်လျှောက်မှာချထားခဲ့တာဖြစ်ပြီးဒီလူတွေဟာအမျိုးသားအရေးပေါ်ကိစ္စဖြစ်တယ်လို့ပြောပါတယ်။လက်ရှိချထားတဲ့တပ်သားအရေးတွေဟာ 9,600 ကျော်ရှိနေပါတယ်။ဒီထဲမှာအရန်တပ်ဖွဲ့ဝင်က 2,100 ကျော်ပါဝင်နေတာပါ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689ไทโรมีเตอร์48กิโลเฮิรตซ์6753ญาเนดุติยานายเวมาไทเลมีเตอร์190กิโลเฮิรตซ์1505โรกานิทุ่ลื่นไปနေပါတယ်မနေ့7နာရီကနေ9နာရီကြီးပြန်လဲထုတ်လွှင့်ချက်ကိုတော့ไทโรมีเตอร์20 25 32တို့ကနေဖမ်းယူနိုင်ပါတယ
်ပေါ်ရှိတဲ့ရာသီနေဆက်လက်ပြောပြနေပါတယ် Amnesty International ခေါ်နိုင်ငံတကာလူခွင့်ကာကွယ်မှုအဖွဲ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့လူညာမှုစဉ်ပြန်ပို့ရေးအစီအစဉ်ကိုရပ်ဆိုင်းချဖို့တောင်းဆိုလိုက်ပါတယ်။သူတို့ဟာဥပဒေမဲ့သက်ဖြတ်ခြင်းခံရမှုမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေခံရနိုင်ွယ်ရှိတယ်လို့ကုလသမဂ္ဂကပြောထားတာပါ။လူညာတွေကိုနိုဝင်ဘာ15ရက်မှာအစောတလင်းပြန်ပို့မဲ့ကိစ္စဟာမစင်မချင်းလုပ်ရဖြစ်ပြီးသူတို့ကိုအသက်အန္တရာယ်ကျဖို့ဆိုတယ်လို့ Amnesty ဖော်ရဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကဒီလူညာတွေကိုစတင်ပြန်ပို့ဖို့အစီအစဉ်ဖြစ်ပြီးပြန်ကျင်တဲ့ဆန္ဒရှိသူတွေကိုပြန်ပို့မယ်လို့ပြောထားပြီးတော့မြန်မာဘက်ကလည်းလက်ခံဖို့အစီအစဉ်ပဲလို့ဆိုနေရပါဒါပေမဲ့ကုလသမဂ္ဂလူခွင့်ကော်မရှင်အကြီးအကဲကပြန်ပို့ခံရမယ့်သူတွေအတွက်စိုးရိမ်ကင်းဖြစ်နေပါတဲ့ဘူရူနီအစောပိုင်းကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကစင်ကာပူမှာအာဆီယံဆွေးနွေးပွဲလုပ်တော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ပြီးဒီကိစ္စနဲ့ပတ်သက်လို့ပုံမှန်လင်းလင်းပြစ်တင်ဝေဖန်ခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကတော့အခြေအနေကိုသူတို့အဆူရဟာသူများရဲ့ပူစီတယ်လို့ပြန်ပြောခဲ့ပါတယ်
နယူးယောက်မှာကျင်းပနေတဲ့83ကျင်းမြောက်ကုလသမဂ္ဂထရီနီလာကံမှာတတိယကော်မတီကအင်္ဂါနေ့မှာပဲမူကျန်း7ခုကိုအတည်ပြုခဲ့ရမှာမြန်မာဆိုင်အဆိုပြုချက်တွေပါဝင်တဲ့လူခွင့်ကောင်စီရဲ့အစဉ်ခံစားနဲ့ပတ်သက်တဲ့အဆိုပြုချက်မူကျန်းအမှတ်56ကိုလည်းအတည်ပြုခဲ့ပါတယ်။လူခွင့်ကောင်စီကနေတင်သွင်းတဲ့အစဉ်ခံစားဆိုင်ရာဒီအဆိုပြုချက်မူကျန်းအတွက်ထောက်ခံမဲ့113မဲ၊ကန့်ကွက်မဲ3မဲ၊ကြားနိုင်မဲ65မဲနဲ့အတည်ပြုပေးခဲ့တာပါ။ကန့်ကွက်တဲ့နိုင်ငံတွေကတော့ Belarus, Israel နဲ့မြန်မာနိုင်ငံတို့ဖြစ်ပါတယ်။မဲမပေးဘဲနဲ့ကြားနေခဲ့တဲ့ American ပြည်ထောင်စုကဒီအစဉ်ခံစားမှုလို့အဖက်နဲ့ပြုစုထားတာဖြစ်တယ်လို့အရင်အတည်ပြုခဲ့ပြီးဖြစ်တဲ့လူခွင့်ကောင်စီရဲ့အစဉ်ခံစားတွေဟာလည်းတစ်ဖက်သက်ဆန်လွန်းတယ်လို့ဝေဖန်လက်ခဲ့ပါတယ်။ဒီအဆိုပြုချက်မူကြမ်းကို American သားမက Britain ပြင်သစ်ကနေဒါ Russia နဲ့ Japan နိုင်ငံတွေကလည်းမဲမပေးဘဲကြားနေခဲ့ကြပါတယ်။မြန်မာကိုယ်စားလှယ်တန်မှုကြီးဦးရဲမင်းသိန်းကတော့လူခွင့်ကောင်စီဟာတချို့နိုင်ငံတွေရဲ့ဩဇာစွန့်မှုမှုကိုကြီးကြီးမားမားခံရတယ်လို့ဒီအစဉ်ခံစားတွေမှာထည့်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်300စလုံးမှာနိုင်ငံရေးရွေးချက်တွေပါတဲ့အထောက်အထားတွေ့ရတယ်လို့တင်ပြပါတယ်။ဒါပြင်အခုတည်ပြုခဲ့တဲ့အဆိုပြုချက်တွေမှာဗက်လိုက်မှုတွေရှိနေတဲ့အတွက်ကန့်ကွက်ကြောင်းပြောကြတာပါ။အခုလိုလူခွင့်ကောင်စီရဲ့အဆိုပြုချက်မူကြမ်းတွေနဲ့ပတ်သက်ပြီးဂျက်တပရီနေမှာကုလသမဂ္ဂတက်တရကော်မတီမှဆက်လက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။
ဥရောပသမဂ္ဂထက်ကဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုဗြိတိန်အစိုးရအဖွဲ့ကသဘောတူလိုက်ပါပြီ။ဒါပေမဲ့ဗြိတိန်လူထုထဲမှာတော့ဒီသဘောတူညီချက်ကိုကျင်းတဲ့သူစိတ်နှဲပါနေပါတယ်။ဘူဒူနီက9နာရီကြာအသေးစိတ်ဆွေးနွေးခဲ့ပြီးနောက်ဝန်ကြီးချုပ်ဆွေးစားမေရဲ့အစိုးရအဖွဲ့ဝင်အများစုသဘောတူလိုက်ကြတာပါ။အဲ့ဒီနောက်ဝန်ကြီးချုပ်ကသူ့အင်ရှေ့ထွက်ပြီးပြောကြားတဲ့အခါမှာဒီနှုတ်ထွက်ရေးသဘောတူညီမှုကနှိမ့်နှိုင်းလို့ရနေတဲ့အထက်မှာအကောင်းဆုံးရလာဖြစ်တယ်လို့ဆိုခဲ့ပါတယ်။လူထုဆန္ဒခဏယူဝဲအဆုံးဖြတ်ဖို့ပေါ်ဆောင်နိုင်တဲ့ဒီသဘောတူညီချက်ဟာနိုင်ငံရဲ့အကျိုးစီးပွားကိုအပြည့်အဝကာကွယ်နိုင်မယ်လို့လည်းသူကပြောကြားသွားပါတယ်။သူရဲ့ဝန်ကြီးအဖွဲ့ဆုံးဖြတ်ကိုကျော်ရဘရင်းနေကြရင်ပါလီမန်မှာတင်ပြမှာဖြစ်ပြီးဒီမူကြမ်းကိုဗြိတိန်ပါလီမန်နဲ့တကွဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံတို့ကလည်းအတည်ပြုဖို့လိုအပ်ပါတယ်ခင်ဗျာ။
အမေရိကန်ခြေဆိုင်ဝေါ်မှာလူသုံးကုန်ပစ္စည်းတွေလောင်းချတဲ့ကုမ္ပဏီကြီးအိန္ဒိယနိုင်ငံနဲ့ဝင်ရောက်နိုင်ရေးအတွက် ဥဆောင်လုပ်ကင်ခဲ့တဲ့အိန္ဒိယနိုင်ငံရဲ့ e-commerce online community Flipkart group ရဲ့အကြီးအကဲဖြစ်သူဟာကုမ္ပဏီတွင်းမှာလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်တာခံခဲ့ရပြီးနောက်မှာရာထူးကလည်းနှုတ်ထွက်သွားကြောင်း Walmart ကုမ္ပဏီကအင်္ဂါနေ့မှာပြောပါတယ်။သူ့ပေါ်မှာဘယ်လိုဆွဆွဲချက်တွေထွက်ပေါ်ခဲ့တယ်ဆိုတဲ့အသေးစိတ်အချက်လက်ကိုတော့ထုတ်မပြောပါဘူး။အသက်38နှစ်အရွယ်ဘင်နီဘန်ဆယ်ဆုံးရှုံးတာလိုက်ရခြင်းဟာအိန္ဒိယနိုင်ငံရဲ့ကြီးမားတဲ့ဈေးကွက်ကြီးထဲမှာ Amazon Online Community နဲ့ရှင်ပြိုင်နှံ့မှုအတွက်ကြိုးပမ်းနေတဲ့ Walmart ကုမ္ပဏီအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့မေလတုန်းက Flipkart Group ရဲ့ American Dollar 16 Billion နဲ့ညီမျှတဲ့အစုရှယ်ယာ 89% ရာခိုင်နှုန်းကို Walmart ကနေဝယ်ယူခဲ့တာဖြစ်ပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့ဆိုင်တဲ့ကုမ္ပဏီတွေစုံစမ်းစစ်ဆေးမှုတွေကို Walmart ကဇူလိုင်လမှာစတင်ပြုလုပ်ခဲ့တယ်လို့သတင်းမီဒီယာတွေမှာကြေညာကြပါတယ်။
သတင်းပရင်းမနေ့ကင်းဒေတာရောင်းနိုင်ငံတော်သတင်းတွေကိုဥကျော်ဇန်သာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းဆက်သွယ်မေးမြန်းချက်တွေနဲ့စတင်နေပါတယ်ဘူရူနီကစင်ကာပူနိုင်ငံမှာအမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တည်တံ့တွေ့ဆုံမှုအပေါ်မှာဝေဖန်ချက်အမျိုးမျိုးရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တို့ဆန်းကတော့နိုင်ငံချစ်ကြည်ရေးအတွက်ပြည်ပြည်လည်လည်းဆွေးနွေးညှိနှိုင်းအဖြေရှာမှုဖြစ်တယ်လို့ VOA ကိုပြောကြပါတယ်ဒီကြောင့်မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
အာဆီယံခေါင်းဆောင်တွေနဲ့မိတ်ဖက်နိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးပွဲပြုလုပ်နေတဲ့စင်ကာပူနိုင်ငံမှာနိုဝင်ဘာလ14ရက်နေ့ကအမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့တည်တံ့တွေ့ဆုံခဲ့ရမှာဒီဆွေးနွေးပွဲဖြစ်ဖို့ဒေါင်ဆန်းစုကြည်ဘက်ကစတင်ကမ်းလှမ်းခဲ့တဲ့အတွက်ကျေးဇူးတင်ပါကြောင်းဒုသမ္မတမိုက်ပန်စ်ကအခုလိုဆွေးနွေးပွဲအစမှာပြောသွားပါတယ
်Well, thank you, Madam State Counselor. Thank you for reaching out for this meeting. I'm grateful to have the opportunity to meet with you to speak about
ငါတို့တမင်ငံပုဂ္ဂိုလ်ကျေးဇူးတင်ပါတယ်အခုလိုတွေ့ဆုံဖို့ကမ်းလှမ်းတဲ့အတွက်လဲကျေးဇူးတင်ပါတယ်ရေးပါလာတဲ့မြန်မာနဲ့အမေရိကန်မိတ်ဖက်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့တွေ့ဆုံပြောကြားခွင့်ရတာတကယ့်ကိုကောင်းမွန်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းတာယာဝပြောပြီးအောင်မြင်တဲ့လူမှုအဖွဲ့အစည်းရှိလာဖို့နဲ့သတင်းလွတ်လပ်ခွင့်ရှိဖို့အမေရိကန်ပြည်ထောင်စုအနေနဲ့လိုလားပါတယ်မြန်မာဒီမိုကရေစီပြည်ပြင်ကြောင်းလဲမှုမှာတိုးတက်မှုတွေကိုကြားရဖို့မျှော်လင့်ထားပါတယ်ဒေါက်တာဆန်းစုကြည်ရဲ့ဦးဆောင်မှုနဲ့နိုင်ငံကိုကိုးစားပြုပြီးကျိုးပန်းအထောက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုပံ့ပိုးကူညီပေးရမလဲဆိုတာလည်းသိချင်ပါတယ်
။ဒီမတိုင်ခင်မှာလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့တခါမှမတွေ့ရသေးတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အနေနဲ့နှစ်နိုင်ငံချစ်ချည်ရင်းနှီးမှုအတွက်သမ္မတထရမ့်ဒါမှမဟုတ်အစိုးရပိုင်းကအစိမ့်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စိတ်အားထက်သန်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကAmerican Fox သတင်းဌာနကိုပြောကြားခဲ့ပါတယ်။အခုလိုစင်ကာပူနိုင်ငံမှာဒုသမ္မတ Mike Pence နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့တွေ့ဆုံမှုဟာနှစ်နိုင်ငံဆက်ဆံရေးပြည်လည်မှုအထောက်အကူပြုဖို့အပြန်အလှန်ဆွေးနွေးတာဖြစ်တယ်လို့တမ်မတ်ကြီးဟောက်တူဆွမ်းကပြောပါတယ်
။ဒီနိုင်ငံမှာတော့ဗျာဟိုတောင်တစ်ယောက်ကဟိုသူ့ concern ကို concern တော့ပြောကြတာပေါ့နော်။ပြောကြတဲ့အခါကျတော့ကိုယ်လည်းပဲကိုပြောတဲ့အဲ့လားကိုယ့်ဘက်ကဟိုအခြေအနေကိုရှိတယ်လို့သူ့ဘက်ကသူ့အခြေအနေလည်းသူရှိတာပဲလေ။ဒါတော့နှစ်ဖက်နားထောင်အောင်မပေါ့။ပြဿနာဆိုတော့မရှိတဲ့နိုင်ငံမရှိပါဘူးဒီလိုပဲတရားနဲ့တရားဟုတ်လားဆွေးနွေးကြည့်နိုင်ပြီးတော့ဖြေရှာရတာပဲအဓိကတော့ဒီနေ့ဒီမှာကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဟုတ်လားဟိုပြည်ပြည်လည်လည်ဆွေးနွေးကြည့်နိုင်ပြီးတော့ပြောဆိုကြဖို့ဒါအဓိကပါပဲတခါလေကျတော့မြန်မာတို့ဘာလို့ ਆ ပေါ့ဗျာဟို out of the context ပေါ့နော်ဟိုကလုတ်ပြီးတော့ပြဿနာကိုဟိုဆောင်လုပ်တဲ့အမျိုးလေးပဲရှိတတ်တာတော့ဒါတော့သတိတော့ထားမှာပေါ့အဲ့ဒါလေးတော့ရှိပါတယ်သို့တော့ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့တရားတော့ဒီစင်းလေးနဲ့ဟာလာကိုသူစိတ်ပူတဲ့ဟာသူပြောသလိုကိုလည်းပဲကိုယ့်ဘက်ကကိုချင်းနေတာမရှင်းပြတဲ့အနေထားပါပဲ
။ဒေါက်ဆန်းစုကြည်ကိုပေးရချင်းညင်ထားတဲ့အမြင့်ဆုံးလူခွင့်ယေစုဖြစ်တဲ့နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုံတူးဆောင်တန်တမန်စုကိုပြီးခဲ့တဲ့ရက်ပိုင်းကပြန်ပြီးရုပ်သိမ်းခဲ့တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ban Consmi ကတော့ခေါင်းဆောင်နှစ်ဦးပြောဆိုချက်တွေကိုအခုလိုသုံးသပ်ပါတယ
် Well, I think it was a very positive sign that Vice President Pence highlighted
သူတို့မှာ Mike Pence အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးအလေးပေးပြောသွားတဲ့အချက်တွေဟာတိတ်ကိုအပြူသဘောဆောင်ပါတယ်။တာဝန်ခံမှုအပိုင်းကိုအသာပေးပြောဆိုသွားတာဒုက္ခသည်တွေနေရပြန်ပို့ရေးစိုးရိမ်မကင်းဖြစ်မှုနဲ့အချင်းနောက်ထဲမှာဖမ်းဆီးခံရတဲ့ Rider သတင်းတော်နှစ်ဦးကိစ္စတွေကိုဒုသမ္မတအနေနဲ့အဓိကထားပြောသွားတာဟာအပြူသဘောဆောင်တယ်လို့ကျွန်တော်မြင်ပါတယ်။
Don Sansuchi Baka don't yet Josu get it chatri ha so in Buya Gaunelu, Francisco Benscomi Gap Yovare.
Second, I think it was extremely concerning how Aung San Suu Kyi completely dismissed his concerns and said, you know, something to the effect that we know our country better than they do.
ဒုသမရရဲ့ဆွေးနွေးမှုတွေကိုဒေါန်ဆန်းစုကြည်ဘက်ကလုံးဝပယ်ချခဲ့ပြီးခုနိုင်ငံရဲ့ပြဿနာကိုအခြားနိုင်ငံတွေထက်ပိုပြီးသိပါတယ်လို့တုတ်ပြန်ပြောသွားပုံမျိုးဟာတကယ်ကိုဆိုရင်မှုဖြစ်ပေါ်စေပါတယ်ဒေါန်ဆန်းစုကြည်အနေနဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုယ်တိုင်ခံခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တစ်ခါမှတွေးဆုံတာမျိုးမရှိခဲ့သလိုကော့ဆက်စ်ဘဇာဒါမှမ ngan ma ba ri phit ni de le so ra tu a te cha ma ti bu phit ni ba de
မနေ့ကခေါင်းဆောင်နှစ်ဦးဆွေးနွေးပွဲအတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေဟာစင်ကြေပေးလို့ရတဲ့လောက်ရတစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမရမိုက်ဖန့်စ်ကပြင်းပြင်းထန်ထန်ပြောသွားပါတယ
်။မင်းညင်နိုင်တင်ပြသွားတာပါခင်ဗျာ။အခုတခါနားဆင်ရမှာကနယူးယောက်မှာကျင်းပတဲ့83ညမြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းတတိယကော်မတီကအင်္ဂါနေ့ကမဲခွဲအတည်ပြုခဲ့တဲ့အဆိုပြုချက်တွေမှာမြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေပါဝင်တဲ့လူအခွင့်အရေးကောင်စီရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးအဆိုပြုချက်မူကြမ်းအမှတ်56ကိုမြန်မာဘက်ကကန့်ကွက်ခဲ့ပါတယ်။ဘာကြောင့်ကန့်ကွက်ရပါလဲ။ဒေါခင်မျိုးသက်ကပြောပြမှာပါ
။ကုလသမဂ္ဂအထွေထွေညီလာခံကြီးမှာတတိယကော်မတီကအင်္ဂါနေ့မှာအဆိုပြုချက်မူကြမ်း7ခုကိုအတည်ပြုပေးခဲ့တာဖြစ်ပြီးဒီအထဲမှာပြင်းထန်တဲ့ငင်းခုန်မှုတွေကြားကပဲအတည်ပြုနိုင်ခဲ့တဲ့မူကြမ်းတွေကတော့တည်ထန်ပြစ်ဒဏ်ပယ်ဖျက်မှုဆိုင်ရာပြင်ဆင်တဲ့မူကြမ်း၊ကြီးစားစစ်သားအသုံးပြုရေးဆိုင်ရာမူကြမ်းနဲ့လူခွင့်ကောင်စီရဲ့အစီရင်ခံစာဆိုင်ရာမူကြမ်းတွေဖြစ်ပါတယ်။အင်္ဂါနေ့ကအတည်ပြုခဲ့တဲ့အဆိုပြုချက်မူကြမ်းတွေထဲကအမှတ်56ဖြစ်တဲ့လူခွင့်ကောင်စီကနေတင်သွင်းတဲ့အစီရင်ခံစာဆိုင်ရာအဆိုပြုချက်မူကြမ်းအတွက်ထောက်ခံမဲ113မဲ၊ကန့်ကွက်မဲ3မဲ၊ကြားနေမဲ65မဲနဲ့အတည်ပြုပေးခဲ့တယ်လို့တတိယကော်မတီဥက္ကဋ္ဌကကြေညာခဲ့တာပါ
။ The result of the vote is as follows.In favor 111 against 3 abstention 65
ねぴぴအဖွဲ့ဝင်နိုင်ငံတွေရဲ့ဆန္ဒကိုထောက်ပြပြောကြရမှာဒီအဆိုပြုချက်မူကြမ်းနဲ့ပတ်သက်ပြီးနေမပေးပဲကြားနေခဲ့တဲ့ American ပြည်တော်စုကဒီအစီရင်ခံစာဟာမလိုအပ်ဖဲပြုစုထားတာဖြစ်တယ်လို့အရင်အတည်ပြုခဲ့ပြီးဖြစ်တဲ့လူခွင့်ကောင်စီရဲ့အစီရင်ခံစာတွေဟာလည်းတစ်ဖက်သက်ဆန်လွန်တယ်လို့ဝေဖန်ခဲ့ပါတယ် American နိုင်ငံသားမကဗြိတိန်ပြင်သစ်ကနေဒါ၊ရုရှားနဲ့ဂျပန်နိုင်ငံတွေကလည်းမဲမပေးပဲကြားနေကြတာပါ။ဒီအဆိုပြုချက်မူကြမ်းအမှတ်56ကိုကန့်ကွက်မဲပေးတဲ့နိုင်ငံက3နိုင်ငံရှိပြီးဘဲလာရုစ်၊ Israel နဲ့မြန်မာတို့ဖြစ်ပါတယ်။ဒီအစည်းအဝေးကိုမြန်မာကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့တဲ့တန်မူကြီးဦးရဲမင်းသိန်းကလူခွင့်ကောင်စီဟာတချို့နိုင်ငံတွေရဲ့ဩဇာလွှမ်းမိုးမှုကိုကြီးကြီးမားမားခံနေရတယ်လို့တင်ပြခဲ့ပါတယ်။
The report of the Human Rights Council, L56, including the addendum and its recommendations submitted under the agenda item 69, contains...
Lukwini Kongsi Asin Kaza Amat Ngaza Chauma, Achan Pujadi Pawane Putwe Phobjaje Amat Chausak Goba Pawane Rapibi, Arima Natao Tasekhuna Kune Dizemala Ngaya Niga, Atu Usiwe Amat Nasekhunga Asubjuje, Natao Tasekhune Mala Nasekhunye Atu Usiwe Amat Tongzekhun Asubjujane, 2018ခုနှစ်စက်တင်ဘာလ29ရက်အထူးအစည်းအဝေးအမှတ်39အဆိုပြုချက်တွေပါဝင်နေပါတယ်မြန်မာနိုင်ငံဟာလူခွင့်ရေးကောင်စီရဲ့ UPR လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးပုံမှန်သုံးသပ်တဲ့လုပ်ငန်းစဉ်ကိုမူအားဖြင့်အမြဲတစေထောက်ခံခဲ့ပါတယ်ဒါဟာလူခွင့်ရေးကိစ္စရပ်တွေအတွက်မှန်ကန်တဲ့လှုပ်ဆောင်မှုလို့ယူဆတာကြောင့်ဖြစ်ပါတယ်ဒါပေမဲ့လည်းလူခွင့်ရေးကောင်စီဟာတချို့နိုင်ငံတွေရဲ့ကြီးမားတဲ့ဩဇာလွှမ်းမိုးမှုကိုခံနေရပြီးနိုင်ငံရေးအရအသုံးချခံနေရတာတွေ့ရပါတယ်
ဒါအပြင်အခုအတည်ပြုပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေမှာဒက်လိုက်မှုတွေရှိနေတာကြောင့်အခုမဲခွဲတဲ့အဆိုပြုချက်မူကြမ်းကိုကန့်ကွက်တယ်လို့တန်မှုကြီးဦးရဲမင်းသိန်းကပြောပါတယ
်။ The three resolutions on Myanmar contained in the report were evidently motivated politically.
ဒီအစီရင်ခံစာထဲမှာထည့်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာချမှတ်ထားတဲ့အဆိုပြုချက်300ခုလုံးမှာနိုင်ငံရေးရည်ရွယ်ချက်တွေပါနေတဲ့အထောက်အထားတွေတွေ့ရပါတယ်။ဒါအပြင်3ခုစလုံးအတွက်တရားမျှတမှုနဲ့အမိခိုကွန်းနဲ့လွတ်လပ်မှုလည်းမရှိပါဘူး။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမလေးစားတဲ့အပြင်ပြည်တွင်းရေးကိုပါဝင်ဆက်နေတဲ့သဘောတွေ့ရပါတယ်။ဒါတွေမကသေးပါဘူး။ဒီဆုံးဖြတ်ချက်တွေအတွက်တည်ပြုချက်တွေရယူရမှာလဲဆုံးဖြတ်ချက်တစ်ခုချင်းစီအတွက်အဖွဲ့ဝင်နိုင်ငံအားလုံးရဲ့တင်းကြပ်တင်းကြပ်ထဲထောက်ခံမှုကိုလည်းမရခဲ့ပါဘူး။ဒီ၃ခုစလုံးဟာ ပဲလိုက်တဲ့တစ်ဖက်သက်တင်ပြချက်တွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံကလည်းဒီသုံးခုစလုံးကိုကန့်ကွက်ခဲ့ပါတယ်။ဒါကြောင့်အခုတင်သွင်းခဲ့တဲ့မူကြမ်းအမှတ်56ကိုမြန်မာဘက်ကကန့်ကွက်ပါတယ
်။အခုလိုလူခွင့်ကောင်စီရဲ့အဆိုပြုချက်မူကြမ်းတွေနဲ့ပတ်သက်ပြီးကျက်တဲ့ပရင်းနေမှာကုလသမဂ္ဂတတိယကော်မတီမှာဆက်လက်ဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးဟောက်တူဆွမ်းကပြောပါတယ်။
နော်အဲ့ဒါတော့နှစ်ဖြန်ဆုံးဖြတ်မှာပဲနှစ်ဖြန်ဆုံးဖြတ်ဆိုကျွန်တော်တို့မဲခေါ်မှာပေါ့ဗျာကျွန်တော်တို့ကတော့ကို principle ပေါ်ရပ်တည်တယ်ကိုနိုင်ငံအခြေအနေနော
်ပူးတွဲတင်သွင်းခဲ့တဲ့အဆိုပြုချက်၃ခုတည်းကစက်တင်ဘာလ29ရက်နေ့ကအတည်ပြုပေးခဲ့တဲ့မူကြမ်းကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပတမကတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပြီးမြန်မာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးအရေးယူနိုင်ရေးအတွက်တင်သွင်းခဲ့တာပါကုလသမဂ္ဂအချက်လက်ရှာဖွေစုဆောင်ရေး FFM အဖွဲ့ရဲ့အစီရင်ခံစာပေါ်မှာအခြေခံပြီးကုလလူခွင့်ကောင်စီကနေအခုလိုဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့အဲ့ဒီချိန်ကဂျနီဗာဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်
။ဒေါက်ကင်မျိုးသက်တင်ပြခဲ့တာပါ။သတို့ရှင်များခင်ဗျာနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေစိုးရိမ်မှုတွေရှိနေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကြီးတွေကရူဟင်ဂျာတွေကိုနိုဝင်ဘာ15ဒီကနေ့မှာပဲပထမဆုံးအတုပ်ဖြစ်နေမြန်မာနိုင်ငံဘက်ပြန်ပို့တော့မှာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကိုပြန်ရမယ့်စီးရင်တဲ့ပါနေတဲ့ဒုက္ခသည်တချို့ကတော့မြန်မာအစိုးရကဆောင်ရွက်မှုတွေပေါ်အားရကျဉ်းနှံမှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးအဲ့ဒီဒုက္ခသည်စခန်းကြီးကနေထွက်သွားပြီးတော့ပုန်းရှောင်နေကြပါတယ်ဒီအကြောင်းကိုပြောပြမှာပါဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေအပြန်အလှန်ဆွေးနွေးစည်းရင်းပြုစုခဲ့ကြပြီးနောက်နိုဝင်ဘာ15ဒီကနေ့မှာရင်းညာဒုက္ခသည်တချို့ကိုပထမဆုံးအတုပ်ဖြင့်မြန်မာနိုင်ငံဘက်ပြန်ပို့မှာဖြစ်ပါတယ်ပထမဆုံးအတုပ်ရင်းညာမိသားစု485စုကိုပြန်ပို့တာဖြစ်ပြီးလူဦးရေ2200ကျော်ပါဝင်ပါတယ်မြန်မာအစိုးရကတော့ဒီနေ့ကိုလူ150နှုန်းနဲ့လက်ခံသွားမယ်လို့ပြောထားပါတယ်ဒီသတင်းပတ်ကုန်လုံးကအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကောဆက်ပစားမှာရှိတဲ့ရိုညာဒုက္ခသည်စခန်းတွေစီတွားရောက်ပြီးဒုက္ခသည်တွေနဲ့ရောစခန်းတောင်ဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။လက်တတော်သူမြင်တွေ့ခဲ့ရတဲ့မြေပြင်အခြေအနေတွေကိုကြည့်ရင်ရိုညာဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Richard Albright ကပြောပါတယ
်။ Right now the conditions on the ground in the areas of potential return
ဒုက္ခသည်တွေလက်ရှိကြုံနေရတဲ့အနေအထားအရဆိုရင်သူတို့နေရရင်းကိုပြန်နိုင်လောက်တဲ့ပြည်စုံလုံးလောက်တဲ့အခြေအနေမျိုးမရှိသေးသလိုလူအများအများကိုလည်းပုံမှန်ပြန်ပို့နိုင်မယ့်အနေအထားမျိုးမဟုတ်သေးပါဘူး
။မြန်မာနိုင်ငံနဲ့ပြန်လာကြမဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြန်မာအစိုးရကြားဆွေးနွေးမှုတွေရှိနေပြီးလူသားချင်းစာနာတဲ့အကူအညီပေးလို့သူတွေကအကူအညီလိုအပ်တဲ့အတိုင်းဝိုင်းတွေစီတွားရောက်ခွင့်ရဖို့နဲ့ပွင့်လင်းမြေသားမှုရှိအောင်ပို့ပြီးလှုပ်ဆောင်ဖို့နဲ့ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ရရေးလုပ်ငန်းစဉ်တွေမှာထိရောက်အောင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့တယ်လို့လက်တော်နိုင်ငံကြီးဝန်ကြီး Richard Albright ကပြောပါတယ်။ AI ခေါ်အပြည်ပြည်ဆိုင်ရာလူငင်းကျန်းသာခွင့်အဖွဲ့ကြီးကလည်းရိုဟင်ဂျာတွေကိုနေရပ်ပြန်ပို့ဖို့အစီအစဉ်ပေါ်စိုးရိမ်မိကြောင်း AI အဖွဲ့ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Bangosmi ကပြောပါတယ
်။ Strong concerns withcurrent plans underway
through ညာရေပြန်ပို့မဲ့လက်ရှိအစီအစဉ်ပေါ်ကျွန်တော်တို့ AI အနေနဲ့အရန်ကိုစိုးရိမ်နေပါတယ်ရိုညာရေကိုထာနေပြန်ပို့မဲ့ဆိုရင်ဘေကင်းလုံခြုံဖို့နဲ့ဂုံတိခါရှိစွာပြန်ခွင့်ရဖို့လိုအပ်သလိုသူတို့သဘောဆန္ဒနဲ့အညီဖြစ်ဖို့လည်းလိုပါတယ်လက်တွေ့မှာတော့အဲ့ဒီအခြေအနေတွေပြည့်စုံမှုမရှိသေးပါဘူ
းရိညာရေကိုမြန်မာပြည်ပြန်ပို့မဲ့လုပ်ငန်းစဉ်မှာမြန်မာအစိုးရကအစီအစဉ်ဆောင်ရွက်မှုတွေပေါ်အားရကျေနပ်မှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကနေထွက်ပြေးတင်းရှောင်နေသူကတော့ဦးကာလီမူလာဖြစ်ပါတယ
်။ဇာချနာဆက်ကလောလေလေအရဟနာကနာရတိုင်းနေ
ကျွန်တော်တို့နိုင်ငံသားဖြစ်ခွင့်မရှိသေးတာရဲ့ကျွန်တော်တို့ပိုင်ဆိုင်တဲ့မြေယာတွေပြန်မပေးသေးတာရဲ့နောက်ပြီးကျွန်တော်တို့ကိုယာယီစခန်းထဲမှာပဲထားမှာရဲ့ဒီအချက်တွေကြောင့်ကျွန်တော်တို့နေရက်ကိုပြန်ကြည့်စိတ်မရှိပါဘူး။အစိုးရကမြန်မာပြည်ပြန်ပို့မဲ့သူတွေစီရင်တယ်ကျွန်တော်နာမည်ကိုထည့်ထားတော့ပြန်ရမှာကြောက်လို့ဂျန်တာလီမှာရှိတဲ့ဒုက္ခသည်စခန်းကနေကျွန်တော်ထွက်လာခဲ့ပြီးအခုဘာလူခါလီဒေတာထဲမှာလာပုံးနေတာပ
ါဘာလူခါလီဒုက္ခသည်စခန်းထဲမှာနေတဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးရှာခီနာကလည်းသူ့ရဲ့စိုးရိမ်မှုကိုပြောပြပါတယ်
အရဟောကာရဒီရခုရှိခုရှိနော်ဒိုင်ဘနေဟွန်ဇတ်ဂီရာ
ဒါမောကဇလာရည်ဒီနာရဘတ်ဒါဆိုနော်တို့အတွက်အခွင့်အရေးတွေရမယ်ဆိုရင်ကျမတို့ပျော်ပျော်ကြီးပြန်မှာပါအခုကိုပဲထပ်ပြန်နိုင်ပါတယ်သူတို့ကကျမတို့ကိုအရန်နှိပ်စက်ခဲ့တာပါဘလို့စကလုံးနဲ့ပြန်ရှင်းပြရမှန်တောင်မသိတော့ပါဘူးဒီလိုခန်းစားချက်မျိုးရှိခဲ့ပြီးကမှအရင်လိုပဲပြန်ကြုံလာရအောင်မယ်ဆိုရင်ကျမတို့ဘာလို့ပြန်တော့မှာလဲဒီမှာပဲအစိတ်တောက်ပြီးတေးလိုက်တာကမှကောင်းမယ်ကျမတို့
ကစတင်လှုပ်ဆောင်နေပြီဆိုတဲ့အချင်းအဆလို့သူတို့ကိုနိုင်ငံသားမှတ်ပုံတင်ပေးဖို့နဲ့မြန်မာနိုင်ငံတွင်လူလတ်စွာသွာလာခွင့်ပေးဖို့ MVC ကတ်တွေကန်ဆောင်လို့ခြင်းမရှိဘူးလို့ရင်းညာတွေဘက်ကသဘောထားထုတ်ပြောတာရှိပါတယ်မြန်မာအစိုးရကတော့ရင်းညာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲပယ်ချထားပါတယ်ဒုက္ခသည်တွေဆန္ဒမပါဘဲအတင်းကျပ်ပြန်မပို့ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဝေါ်ခါထက်ကလည်းအင်္ဂါနေ့ကဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားသလိုအချင်းလေးတွေလုံးုံစိတ်ချမှုမရှိသေးဘဲပြန်ပို့မယ့်အစီအစဉ်ကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမေရှဲဘက်ချလက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ကြာသာပတေးဒီကနေ့မှာရိုညာတွေကိုမြန်မာပြည်ပြန်ပို့မယ့်အစီအစဉ်အတွက်ဘင်္ဂလားဒေ့ရှ်စစ်တပ်ကိုကော့ဆက်ဘဇာဒေသတဝိုက်ဖြန့်ကျက်ချထားသလိုပြန်ပို့ရေးအစီအစဉ်ကိုညှင်းဆန်နေသူတွေကိုလည်းဘင်္ဂလားအနာပိုင်တွေကအတင်းကျပ်လုပ်နေတာတွေရှိတယ်ဆိုတော့ဆူဆွဲချက်တွေလည်းထွက်ပေါ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတွေမှာရေးသားကြပါတယ်ခင်ဗျာဗီယူအမေရိကန်တန်ကဂျာတာဗရင်းမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်တင်ဆက်ပေးနေပါတယ်အခုတော့ထိုင်းနိုင်ငံဘက်ကလာတဲ့သတင်းတပုတ်ကိုတင်ပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်ရနောင်းခရိုင်ကိုဝင်ရောက်လာတဲ့ကာလာတန်ဘိုးဘန်းငွေတန်းတစ်ထောင်လောက်တန်ဘိုးရှိတဲ့စိတ်ကြွဆေးပြား၅တန်းနဲ့အတူမူရဲဂိုင်းဝင်တွေကိုဖမ်းမိခဲ့ကြောင်းနိုဝင်ဘာ14ရက်နေ့မှာထိုင်းအာဏာပိုင်တွေကကြေညာခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်။နိုဝင်ဘာလ13ရက်နေ့ညကထိုင်းမြန်မာနယ်စပ်ရနောင်းမြို့ဘန်နော့ကျေးရွာအနီးကရဲစစ်စရေးဂိတ်မှာအီဇူဇူပစ်ကတ်ကားတစ်စီးမှတင်လာတဲ့ကိုသုံးလုံးတစ်စိတ်ပါစိတ်ကြွစီတပန်းနှစ်သိန်းကျော်နဲ့အတူဝိရစေဝါတည်ဆောင်လာသူနှစ်ဦးကိုစတင်ဖမ်းဆီးခဲ့ရတာကနေဒေသခံအာဏာပိုင်တွေကရနောင်းခရိုင်အတွင်းမှာပိတ်ဆို့ဖမ်းဆီးမှုတွေစတိုက်လုပ်ခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ရေခဲပုံးတွေထဲမှာထည့်ထားတဲ့စိတ်ကြွစီပြတပန်းကိုပါနတ်ကျေးရွာရဲ့လမ်းမကြီးနှစ်ဘေးမှာလာယူတဲ့အမျိုးသမီး၃ဦးကိုလည်းထပ်မံဖမ်းဆီးလိုက်ပါတယ်ဝိရစေဝါတဲဆောင်သူတွေကိုစစ်သေးခြင်းအရာစိတ်ကြွသေးတွေဟာထိုင်းမြန်မာနယ်စပ်ကော့တောင်းဘက်ကနေဆက်လီနဲ့တယ်လာပြီးကရာဘူရီလှေစိတ်မှာကားတွေကနေတဆင့်ထိုင်းနိုင်ငံအတွင်းကိုတဲဆောင်လာကြတာဖြစ်တယ်လို့ဆိုပါတယ်ဒီနောက်မှာတော့ဝိရခိုင်းဝင်တွေရဲ့ဖော်ထုတ်ချက်အရထိုင်းနိုင်ငံတဲကိုနောက်ထပ်စိတ်ကြွသေးပြတဲဆောင်လာမဲ့ကားကိုကရာဘူရီလှေစိတ်အနီးမှာပဲစိတ်ကြွသေးပြ3သန်းနီးပါးနဲ့အတူဖမ်းဆီးနိုင်ခဲ့ပါတယ်အဲ့ဒီကားမှာပါလာတဲ့တရားခဏတဦးကတော့နေဆက်တော်ရင်းကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။အားလုံးပေါင်းရင်တော့စိတ်ကြွဆေးပြား၅တန်းကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းအနာပိုင်တွေကဆိုပါတယ်။ဒီစိတ်ကြွဆေးတွေဟာရွှေတတိကံဒေသကနေတဆင့်ရေလမ်းကြောင်းကနေဝင်ရောက်လာတာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။ဒီစိတ်ကြွဆေးတွေဟာရနောင်းခရိုင်မှာ2018ခုနှစ်အတွင်းအများဆုံးဖမ်းမိခဲ့တဲ့အရေးအတွက်ဖြစ်ပါတယ်။ဘန်ကောက်မြို့ဝိရစေဝါတိုက်ဖြည့်ရေးဌာနမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုတိယရဲချုပ်ထလန်ကရက်ကအခုလိုပြောသွားပါရဲ
့ပြန်လာလို့တော့မဟုတ်ဘောက်မှန်တာသူကတာဆက်မရဘူးဘောက်မှန်လို့ဖြစ
်ကျွန်တော်တို့နိုင်ငံတွေကိုမူရစေးဝါးတွေဝင်လာတယ်ဆိုရင်ပြည်တွင်းမှာဖြန့်လို့မရအောင်တခြားနိုင်ငံတွေကိုဖြန့်လို့မရအောင်ကျွန်တော်တို့ပိတ်ဆို့မယ်ဖမ်းဆီးမယ်ခွင်းဆက်တွေကိုဖော်ထုတ်သွားမယ်ထိုင်းမြောက်ပိုင်းဒေသကနေဝင်ရောက်လာနေတဲ့မူရစေးဝါးတွေကိုဇက်တိုက်ဖမ်းဆီးနေတဲ့အကြောင်းကိုလည်းပြောသွားပါရဲ့ဒီရက်ပိုင်းအတွင်းမှာပဲဘန်ကောက်နဲ့ပတ္တယာမြို့တွေမှာမူရစေးဝါးတွေဖြန့်ပေးနေတဲ့အဓိကခိုင်းဝင်၄ဦးနဲ့အတူတရားခဏရဲ့ပိုင်ဆိုင်မှုတံပိုးဘတ်ငွေ24သန်းကျော်ကိုလည်းတင်ရှိခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။ဝိရစေဝါတွေကိုတုံးဆွဲအောင်စီယုံသွေးဆောင်ရောက်ချပေးနေတဲ့ PR Night Club ကအမျိုးသမီး10ဦးကိုလည်းဖမ်းရမ်းထုတ်ထားကြောင်းထိုင်းနိုင်ငံပိုင်တွေကဆက်ပြောသွားပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့ဝိရစေဝါတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးကြီးတန်ပေါင်း293သန်းကျော်ရှိသွားပြီဖြစ်ပါတယ်ချင်း။
ဗီယူအေသတင်းတော့မအေးမာရဲ့ထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာဗီယူအေအမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကကြာတာပတိနေ့မနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်190လို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းအပတ်စဉ်ကဏ္ဍတွေမှာတော့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျမငငယ်အားဆိုရင်လက်ရေးမလှလို့ခဏခဏလက်စစ်အခောက်ခံရပါတယ်ဒါဟာကျမရဲ့အားနည်းချက်ပါဆရာဝန်ဖြစ်လာတဲ့အချိန်မှလည်းဒီလက်ရေးက
ကြာခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဒီသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ချင်ပါတယ်စင်ကာပူမှာအာဆီယံ7နိုင်ငံကခေါင်းဆောင်တွေအနေနဲ့ဗုဒ္ဓဦးနေတော်ကအဓိကအားဖြစ်တော့ကုန်သွယ်ရေးကိုအားပေးဆွေးနွေးခဲ့ပေမဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကတော့အာရှတိုက်ပင်လယ်ပြင်မှာတရုတ်ဆိုးမှုဖို့ကြိုးပမ်းမှုတွေကြောင့်နိုင်ငံတကာသွာလာခွင့်ရရှိရေးကိုဦးစားပေးခဲ့သလိုမြောက်ကိုရီးယားနျူကလ িয়ার ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်ဒီအကြောင်းဒီ VOA အဲ့ဒီမှာသတင်းရောက်ရှိနေတဲ့ VOA သတင်းတော် Festi Weather Khusra ပြောပြတဲ့သတင်းလှကိုဒေါ်လလတန်ပြောပြမှာပ
ါစင်ကာပူမှာကျင်းပနေတဲ့33ချီပြောင်းအာဆီယံထက်ကြီးညီလာခံမှာအာဆီယံခေါင်းဆောင်တွေကအိန္ဒိယရုရှားနဲ့တရုတ်နိုင်ငံကြီးတွေရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံကြရမှာစီဝါရေးကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတော့ဒေတာတွင်နိုင်ငံရေးအခင်းအကျင်းတွေနဲ့ပတ်သက်လို့နိုင်ငံခြားဆွေးနွေးမှုတွေမှာဗုဒ္ဓဟူးနေ့ကအဓိကထားပြောဆိုခဲ့တာတွေ့ရပါတယ်။မြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့မြစ်တာရက်ခံခြင်းနဲ့ဗုဒ္ဓဟူးနေ့ကနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ရမှာဒုတိယသမ္မတပင်စ်ကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့အရေးနဲ့ပတ်သက်လို့မြန်မာရှင်လင်းရေးလုပ်ခဲ့တဲ့မြန်မာစစ်တပ်ပေါ်ရေးယူရမှာရရှိခဲ့တဲ့တိုးတက်မှုနဲ့ပတ်သက်လို့မေးမြန်းခဲ့ပါတယ
်။ I'm anxious to hear about the progress that you're making holding those accountable who are responsible for the violence that displaced so many hundreds of thousands.
လူတွေတိတ်နေချီပြီးအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အကြမ်းဖက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်မှုတိုးတက်မှုဘလောက်ရှိနေပြီလဲဆိုတာကိုကျွန်တော်သိကိုသိလိုပါတယ်။လူအသက်တွေတည်ဆုံးမှုတွေအပါအဝင်လူတွေကိုဘေးဒုက္ခရောက်စေပြီးလူရာပေါင်းများစွာလဲအိုးအိမ်မဲ့ဖြစ်ခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေသူတို့သဘောအလျောက်ဌာနေပြန်နိုင်ရေးနဲ့ပတ်သက်ပြီးလဲကူညီလှုပ်ဆောင်ပေးမှုကိုတိလိုပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့မကြသေးမီကဖွဲ့စည်းခဲ့တဲ့ကော်မရှင်နဲ့ပတ်သက်လို့လဲအမေရိကန်အစိုးရရောအမေရိကန်လူထုကပါတိတ်ကိုစိတ်ဝင်စားနေပါတယ်။ရလဒ်တွေဘလို့ရှိသလဲဆိုတာကျွန်တော်တို့တိတ်ကိုသိကြပါတယ
်။ဒါအပြင်အချင်းကြနေတဲ့ရိုက်တာသတင်းတော်ဦးလို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလူငင်းချမ်းသာခွင့်ပေးဖို့လေမိုက်ပင်စ်ကတိုက်တွန်းခဲ့ပါလေ။ဒေါ်ဆန်းစုကြည်ကတော့တစ်ဖက်နဲ့တစ်ဖက်ပူနားလေသဘောပေါက်နိုင်ဖို့အမြင်ချင်းဖလှယ်တဲ့အကြောင်းနဲ့တွေ့ဆုံခြင်းအဖြစ်ဖြစ်ပျက်တဲ့အခြေအနေတွေကိုရှင်းပြခွင့်ပူရနိုင်တယ်လို့သာဖြေကြားခဲ့ပါလေ။ပို့ထူးနေစိုးစိုးပိုင်းကတော့မိုက်ပင်စ်ဟာအိန္ဒိယဝန်ကြီးချုပ်နာရင်ဒါမိုဒီနဲ့တွေ့ဆုံခဲ့ရမှာမကြာမီကအရှမအမေရိကန်ကဥဆောင်တဲ့ရေတပ်စီးရေးလိကျမှုပြုလုပ်ခဲ့တာဟာဒေတာတွင်ပြည်နယ်ပြင်အလုံးတွာလာခွင့်ရရှိတဲ့နယ်ဆိုတာကိုအမေရိကန်ကတန်တိထံခိုင်မာတာကိုပြတ်တရရောက်တယ်လို့ပြောခဲ့ပါတယ်။အိန္ဒိယကအမေရိကန်ကပါတောင်တရုတ်ပင်လယ်မှာတရုတ်ကလူလုံကျွန်းတွေဆောက်လုပ်ပြီးစစ်ကမ်းတွေချတာကိုမလုပ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။အင်္ဂါနေ့ကတရုတ်ဝန်ကြီးချုပ်လီချန်းကတော့တောင်တရုတ်ပင်လယ်ရင်းနဲ့ပတ်သက်လို့တရုတ်နဲ့အာဆီယံအတူတကွာလက်တွဲဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ဘူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်တို့နဲ့အတူတရုတ်ကအငင်းပွားမှုဖြစ်နေတာဖြစ်ပါတယ်။ဒီမှာမှုရှော့ချနိုင်ရေးအတွက် Code of Conduct ဆိုတဲ့စီမင်းလိုက်နာမဲ့သဘောတူညီချက်ရရှိဖို့ကိုလည်းကြိုးပမ်းနေဆဲဖြစ်ပါတယ်။မူဒီနဲ့တွေ့ဆုံရမှာဒုတိယသမ္မတမိုက်ပင်စ်ကမြောက်ကိုရီးယားပေါ်အမေရိကန်ရဲ့ဖိအားပေးမှုကို India ga thauk khan ne twe jesu tin chang pyo ke ba de da pyin indo pacific ma long chung yi a phi bu ne chan phe mu tai phe yi twe pu paung hni nai saung ye phu ko le swin nwe ke ja ba de indonesia tamra joko widodo ne twe su ya ma do mike pence ga sulawesi chwa ma mingalin ne tsunami dan khan ja ya du twe de win ne chang pyo cha ke pi long chung yi ne kon twe yi kisa ya a pyin myaw korea nuclear myo man che twe ko thain chou nai bu phi a pi yi ne Rohingya dukkha de dwi go lu da jin sanna mu a thauk ku pi yee do go su ni ke de lo ti ya ba de ASEAN kaung saung dwi ni ne America ni India a pyin ASEAN plus 3 phit de Taiwan Japan ne Taung Korea do ne de ti ja su ni mu dwi go di ka ni cha da pri ni set lu phu shi ba de ni kin bai ma ro thait thi ni la kan go a song tat phu shi pi dutiya tamara Mike Pence ni de ka ro Papua New Guinea ma chin pa me APEC thait thi ni la kan go tyaok phu khii set ma le phit par de shin
Dolana tan ne pya kae da ba aku ro gaba media ri de ga Myanmar bi a chang u jaw san da pyo pyat ma ba
Thru go pyan ma twa khai ma ne su bi Rohingya pyan pu ye kaisa go yee da tha de The Guardian tin sa ye adida abaw go u sa tin pya lo ba de Rohingya dukkha de ri Myanmar bi go pyan pu pho ye ni la bi phit de twa Bangladesh sit da ne ye ta phwe win de Caucasus sa dukkha de khan go yauk la ro ပြန်ပုတ်ခံရမယ့်စီးမှပါတဲ့မိသားစုတွေဟာပုံအောင်နေရတယ်လို့ဆိုပါတယ်။သူတို့ရဲ့ဆက်နှစ်ကိုခံရတဲ့မြန်မာပြည်ကိုပြန်ပုတ်မယ်ဆိုရင်သူတို့ဟာလူအစဉ်တန်းတဲ့နေရာမှာမဟုတ်ဘူး။ဒါအပြင်နောက်ထပ်အစုလိုက်အပြုံလိုက်ဆက်ဖြတ်မှုခံရအောင်လောက်ရာရောက်နိုင်မယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့အစုထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ကတော့သူတို့စီကစခန်းတွေကိုနိုင်ငံတကာအသိုင်းအဝိုင်းဟာအချောင်ရတဲ့သဘောမျိုးနဲ့အသုံးချနေရတယ်လို့ယူဆနေပြီးဝန်ကြီးချုပ်ရှိခါစီနာအနေနဲ့လည်းဒီကိစ္စရဲ့ကြက်ဟာနောက်လာရွေးကောက်ပွဲမှာရက်ခတ်လာမှာကိုအထူးစိုးရိမ်နေရတယ်လို့ဆိုထားပါတယ်။ပြီးတော့တရုတ်ကလည်းပဲနိုင်ငံတကာဝေဖန်မှုကင်းချင်းစွာနဲ့မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ရှားတဲ့အတွက်ဒုက္ခတွေကိုအမြန်ပြန်ပို့ဖို့ဖိအားပေးနေပါတယ်တဲ့။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဟာဖိအားတွေကိုဆောင်ဖို့အတွက်ဇတိလောက်သဘောမျိုးနဲ့ဟိန္ဒူဘာသာဝင်တချို့နဲ့ရိုဟင်ဂျာယာဂနန်းလောက်ကိုပဲပြန်ပို့မှဖြစ်တယ်လို့တချို့ကယူဆနေကြပါတယ်။ဒီလိုပြန်ပုတ်ခံရမယ့်ဒုက္ခတွေအနည်းအကျဉ်းအတွက်လည်းပဲအန္တရာယ်မကင်းနိုင်ဘူးလို့ဆိုထားပါရယ်။ဒီလိုပြန်ပုတ်မဲ့ကိစ္စဟာလုံခြုံမှုရှိမှသူတို့ဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိဖြစ်မှပြန်ပုတ်ရမှာဖြစ်ပါရယ်။အခုအချိန်မှာတော့ဒီဟာတွေတစ်ခုမှမရှိသေးဘူးလို့ပြောထားပါရယ်။ဒီလိုအခြေအနေမျိုးတွေရှိလာတဲ့အထိဘင်္ဂလားဒေ့ရှ်ကသူတို့ကိုအတင်းအဓမ္မပြန်မပို့သင့်ဘူးလို့ရေးသားထားပါရယ်ခင်ဗျာ။ဆက်လက်ပြီးအမေရိကန်စစ်တပ်ကဗဟိုအမေရိကဒုက္ခတွေကိုတွန်းထုတ်ဖို့လုပ်နေချိန်မှာMike Pence မြန်မာကိုတော့သွားပြီးဆရာလုပ်နေလေတဲ့ဆိုတဲ့ခေါင်းစဉ်နဲ့ Ben Crowell ရေးသားတဲ့ဆောင်းပါးကိုတော့ morningstaronline.co.uk မှာဖတ်ရပါတယ်။ American ဒုတိယသမ္မတ Mike Pence ကရိုဟင်ဂျာမွတ်စလင်တွေနှိပ်ကွပ်ခံရတဲ့အတွက်အထူးစိတ်ဝင်မိတယ်ဆိုပြီးစင်ကာပူကအာဆီယံစီးပွဲမှာ Johnson စီကိုဆရာလုပ်ဖို့ကြိုးပမ်းခဲ့ပါတယ်။မြန်မာနိုင်ငံကပြဿနာကိုဖြေရှင်းပြီးရိုဟင်ဂျာတွေကိုလုံလုံခြုံခြုံပြန်လာအောင်လုပ်တော့ကိုပြန်တွေးမြင်လို့ရတယ်လို့လည်းပဲ Mike Pence ကပြောခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေပေါ်ရဲဆက်ဆက်လုခဲ့တဲ့အတွက်လူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ကိစ္စဟာခွင့်လွှတ်နိုင်စရာမရှိဘူးလို့လည်းပြောခဲ့ပါသေးတယ်။ဒေါင်ဆန်းစုကြည်ကတော့အမြင်ဖလှယ်ရတာတော့ကောက်ပါတယ်။ဒါပေမဲ့ကိုယ်နိုင်ငံအကြောင်းကိုကိုကသူများတဲ့ပူစီတယ်။ရှင်လည်းပဲရှင်တို့ကိစ္စကိုဒီလိုပဲပြောမှာပဲလို့ပြန်ပြောခဲ့တယ်လို့ကြေညာထားပါတယ်။အခုဒုက္ခတဲ့အနေငယ်မြန်မာပြည်ကိုပြန်လာဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲကပြန်လာရင်ဒီလူတွေဟာထပ်ပြီးဒုက္ခတွေ့ရအောင်မယ်ဆိုပြီးဟန်တာနေပါတယ်တဲ့တချိန်တည်းမှာပဲ Mike Pence ရဲ့ American ပြည်ထောင်စုမှလည်းထောင်သင်းချီရဲ့ America တောင်ပိုင်းကလာတဲ့ဒုက္ခတွေတွေကိုစစ်ဆက်မလာနိုင်အောင်ဆိုပြီး Mexico နေဆက်မှာစံစုစုတွေကပြီးအတားအဆီးတွေလုပ်နေပါတယ်တမန် Donald Trump ဟာအာဏာရလာခြင်းကဆက်ပြီးတော့တင့်ကျက်တဲ့လူဝင်မှုပေါ်စီယိုချမှတ်လာတာကိုတွေ့ရပါတယ်မက္ကဆီကိုနေဆက်ချင်းစီယိုကာဘိုဆိုပြီးမက္ကဆီကိုစီကလည်းပတ်စံတောက်နေခဲ့ပါတယ်ရွှေပြောင်းလာတဲ့သူတွေတဲကကလေးတွေကိုမိဘတွေနဲ့တကွဲတပြားစီထားပစ်ခဲ့ပါတယ်နေဆက်ကိုဖြတ်ကျော်ပြီးခိုလုံခွင့်တောင်းခံမှုတွေကိုလည်းပယ်ချပြီးနေဆက်မှာတပ်ဖွဲ့ဝင်ပေါင်း 9,000 ကျော်ချမှတ်ထားပါတယ်ဒါအပြင်ဒုက္ခသည်တွေကဂဲနဲ့ပေါင်းရင်စနစ်နဲ့ပြန်ပစ်ဖို့လည်းမစ္စတာထရမ့်ကညွှန်ကြားထားတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆရာရှင်များရှင်ဒီခေတ်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေသာမပါဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ် ရမနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအဖွဲ့နှုတ်ဆက်တွေတက်ရောက်မှုတွေဘာဝေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတွေ့တက်အောင်ဘာဝေလှုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကို
ဒီမေးနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီအိုအီမေးလ်စာဖမ်မစ်အက်ဗီအိုအီနျူးစ်ဒေါ့ကွန်ကိုကြိုတင်ပေးဖို့ခြားနိုင်တယ်လို့ဗီအိုအီရဲ့ဖေ့စ်ဘွတ်စာမျက်နှာမှာလည်းမက်ဆေ့တွေကြိုတင်ရေးသားပေးဖို့ခြားနိုင်ပါတယ်။ရှင်နေကြတိုက်ရိုက်လေးလိုက်စီစဉ်ကစူးစူးပါတယ်ရှင်။အခုတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ်။
Idiom Azonga.
Might is right.
Bepipai, Salumanga. M I G H T, might ga, in a, I S is, R I G H T, right ga. Mana, suro, Sugai huye, diet, divegaro, in a, tona, mane, sure, the bomb you pipari. Idiom divegale shimari, Nangama ana shizong, damamho, gwaboma ana shizong.
In this world today, there are still a few leaders who think might is right. In this world today, there are still a few leaders who think might is right. Might is right.
ဒီကိရိမနေတင်ပြခဲ့တဲ့အီဂျမ်အတုံးပဲဖြစ်ပါတယ်။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ကြောက်ဖြူရင်တဲ့စိတ်ကန်းစီမံကိန်းပထမအဆင့်ကိုတရုတ်မြန်မာနှစ်နိုင်ငံသဘောတူလိုက်ကြပါပြီ။ဒီစီမံကိန်းအကောင့်တဲ့ဖော်လာရင်မြန်မာအတွက်ကြုံတွေ့လာမယ့်အရင်းအမြစ်ပြဿနာတိုင်းဒေသလက်နက်ကိုင်တွေနဲ့ပတ်သက်
နဲ့ဦးကျော်စံသာဆွေးနွေးထားပါတယ
်ပြုံးဆောင်ခင်ဗျာကြောက်ဖြူရင်နဲ့စီကန်းစီမံကိန်းနဲ့နောက်ဆုံးတရုတ်နဲ့မြန်မာနှစ်နိုင်ငံများမှာသဘောတူညီမှုတစ်ခုရလာကြပါပြီတကယ်တော့ပထမအဆင့်သာဖြစ်ပါတယ်သဘောတူညီမှုကိုအတော်ကြာကြာညှိနှိုင်းယူခဲ့ရတာဆိုတော့ဒီသဘောတူညီမှုကိုဆက်လက်အကောင့်ထဲ format ကိစ္စအားလုံးဖြောင်ဖြူးသွားပြီလို့ဆိုနိုင်ပါသားခင်ဗျ
while looking into the implementation we believe that there are still issues to be ironed out because for example the when coming to the Jiaxu deep sea port there are originally 4 stages right So the agreement that you just talked about
ဒီလက်တွေ့အကောင့်ထဲဖော်ရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီဖြည့်ရှင်းရမယ့်ကိစ္စ2ရက်ရှိပါလိမ့်မယ်။ကြောက်ဖြူရင်တဲ့စီမံကိန်းကမူလကအဆင့်၄ဆင့်ရှိပါတယ်။အခုရှင်ပြောတဲ့ 1.3 ဘီလီယံကိစ္စကပထမအဆင့်ပဲဖြစ်ပါတယ်။ဒီပထမအဆင့်ကလည်း 1.6 ဘီလီယံကနေပြီးတော့ 1.3 ဘီလီယံအထိ short ချပြီးတော့ပိုင်ဆိုင်မှုကိစ္စမှလည်းအစကတရုတ်က85ရာခိုင်နှုန်းနောက်ပြီးမြန်မာက15ရာခိုင်နှုန်းရှိခဲ့ရာကနေအခုမြန်မာဘက်က30ရာခိုင်နှုန်းအထိရယူဖို့တိုးမြှင့်လိုက်တာပါ30ရာခိုင်နှုန်းအဲမှာဆိုရင်15ရာခိုင်နှုန်းကမြေအတွက်ဖြစ်ပြီးကျန်တဲ့15ရာခိုင်နှုန်းကတော့ငွေဆိုက်ရမှာဖြစ်ပါတယ်ဆိုတော့ဒီငွေတွေကိုသူတို့ကိုယ်တိုင်ရှာမလားဒါမှမဟုတ်တရုတ်ဘက်ကနေပြီးတော့ချိမလားဆိုတာကိုစောင့်ကြည့်ရအောင်ပါနောက်ပြီးတော့လက်တွေ့အကောင့်ထဲပေါ်တဲ့အခါမှာလည်းအရင်တရုတ်စီမံကိန်းတွေအတွေ့အကြုံရဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုပတ်ဝန်းကျင်ထိခိုက်မှုအလောက်ကံဖန်တီးပေးမဲ့အခြေအနေဒါတွေကိုဒေသခံတွေကအထူးပဲစိုးရိမ်နေကြတာပါဒီကိစ္စတွေကိုဒေသခံမြန်မာတွေမကဘဲနဲ့ပြည်ပလေးလာသူတွေလည်းစောင့်ကြည့်နေပါလိမ့်မယ
်ဒီကိစ္စနှစ်ခုအနက်ပထမအချက်ဖြစ်တဲ့ငွေကြေးကိစ္စနဲ့ပတ်သက်ပြီးမေးချင်ပါတယ်အရင်တုန်းကတော့သီးရင်ငါမှာဖြစ်တဲ့နမူနာကိုကြည့်ပြီးတော့တရုတ်ရဲ့ကျွေးမီဝန်ထုပ်ဝန်မှုပြီးပြီးတော့နလမလူထိုင်အောင်ဖြစ်မယ်ဆိုတာကိုမြန်မာဘက်ကအများအားဆိုရင်တကြီးရှိခဲ့ပါတယ် So a good Yamabaga, a yin hit to re, less it than Bugle, a dozen shot like Jarez Sura. They are creamy Piazna, Yamasu in Yam Lurach and Yawabi Ilu, Sunaimamak.
Well, I think for the case of Jopu, originally, when the so we know that the total size of the DP port was
Mulang Wiji Pamana, American dollar, connected the man Nipilian Shibari. Detail my mother got those a yarn or sign me suing Nipilian, a unique Juya Valley me. Size higher mule, no line, Ama, dollar, divillian, jamma de. Sura Mulaji, Tari, connected the man Nipilian, Simangango, Salo Duamala, Sura, the Mamati, Naimau.
အခုလောလောဆယ်လှုပ်လိုက်တာကတော့မြန်မာဘက်ကနေပြီးတော့ပန်နာရေးဝင်ပထုတ်ဝင်ဖို့တက်တာမှုရရှိသွားစီပါတယ်ဒါမဲ့လည်းအပြေအဝဆက်လှုပ်လာမယ်ဆိုရင်တော့ဝင်တော့ဝင်ဖို့ပုံပြကြီးလာမှာတေးကြပါတယ်ဒီတရုတ်ရဲ့ကြောက်ဖြူစီမံကိန်းဟာမြန်မာအနောက်ဖက်အင်ဂျင်နိုင်ငံကြီးဖြစ်တဲ့အိန္ဒိယအတွက်လည်းပဲဒါအဓိကတွန်းအားတရဖြစ်လာမယ်လို့ထင်ပါတယ်အိန္ဒိယဟာအခုဝန်ကြီးချုပ်နရင် Well,
with the Indian investment, we know that because of the different political systems,
The Indian bureaucracy.
Well, I think it's just a different government structure.
State dominated approach နိုင်ငံတော်ကနေပြီးတော့ထိန်းချုပ်ချိကဲမှုကအဆုံးဖြတ်ကိုပို့ပြီးတော့ထိရောက်စေတယ်လို့ပဲတနည်းအားဖြင့်ကျွန်မပြောချင်ပါတယ်နောက်တစ်ချက်သိထားဖို့လိုတာကအိန္ဒိယရဲ့စီးပွားရေးအင်အားကတရုတ်စီးပွားရေးအင်အားကိုမရှင်းတာပါဘူး
Oh well,
I'm sure you don't need me to elaborate on the impact of the Rohingya
အခုနိုင်ငံတကာအတိုင်းအဝန်းကမြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ရဲ့ရိုဟင်ဂျာပြည်ထနာပေါ်မှာကင်တွယ်မှုနဲ့ပတ်သက်ပြီးတော့အနောက်လက္ခဏာသဘောထားရှိနေကြတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီလောက်ကြီးမားတဲ့ပမာဏနဲ့ရင်းနှီးမြှုပ်နှံမှုအခုချိန်မှာဘယ်အနောက်နိုင်ငံကမှစိတ်ကူးကြလိုက်မှာမဟုတ်ပါဘူး။
I don't think the Chinese investor, especially the SPIC, the Chinese investor, only some projects has forgotten about it.
ဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီးလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းအီးတွေကိစ္စကိုလည်းအပြေးတိုင်းမဖြေရှင်းနိုင်သေးတဲ့များဒီပြဿနာရှိနေဦးမှာဖြစ်ပါရဲ့ရှင်ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆွေးနွေးခြင်းနဲ့ချက်တစ်ခုကတော့တိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့ဆက်ဆက်နေပါတယ်တရုတ်နိုင်ငံယ So di lanjang lungjung secha abu tu, di time dah lena kan ini azuri ne, ni masa suaja ninjang ini galau, tiup pakai pubi pia pila nanya lo yusa walaknya.
Well, the question is, the Chinese government can put pressure on the ethnic groups to do what? To surrender?
Jadi ama media kan, time dah lena kan ni ko, palu pu pia pia malay suraba. Lene cha cha lo pia pibu suraga ro pila lima lo jema macamau.
เนี่ยมาพี่เหมียวป้ายงาต้ายนาเอียนอาจุริแล้วเนี่ยชาโบติยกาพี่อาเป้ติต้ายอามาดีต้ายนาริกาตรุเสร็จปิ๊อยัดติหน่ายด้วยซวยยังจาบาเลยสรอกตํารอเนี่ยบลูเมียวตบอตุญีหมู่เมียวย้าหน่ายมาเลยตํารอสีกาบลูเสร็จๆหมู่เมียวตรุย้าหน่ายมั้ยเลยสรอยในปัดเสร็จตรุซวยยังจาบาเลยดิออติยกอซวยากาจ๊อกชูซีแมงเกงโกลุกขึ้นยัดตวาโลดีต้ายนาริกากิยูไซต์ตอมามะหุบพูถ้าจังโลดีต้ายนาริญญญเยเกษามาซวยนิบูตองโซเจตริโกเลยยูไซต์เสียมะลุ
warning from the Burmese side of from almost 10 years ago that the ethnic rebels were going to attack the Chinese.
ဒီလိုမျိုး story ကတည်တဲ့စကားမျိုးညီမဘက်ကလွန်ခဲ့တဲ့10နှစ်လောက်ကမေးခဲ့တယ်လို့ကျွန်မကြားဘူးပါတယ်။တရုတ်ပြည်ကို pipeline ဖောက်မဲ့ကိစ္စမှာ ဒီလိုမျိုး pipeline အတိုက်ခံရရင်တရုတ်ဘက်ကအများကြီးနင်းနာနိုင်ပါတယ်။အခုချိန်ထိတော့ဒီတိုင်းရင်းသားတွေတရုတ် pipeline ကိုတိုက်ခိုက်တာမတွေ့ရသေးပါဘူး။ဒီတိုင်းရင်းသားအင်အားစုတွေကမြောက်ပိုင်းမှာဟာမဲ့အဖွဲ့ရဲ့ထိန်းကုတ်မှုအောက်မှာရှိနေသမျှတရုတ်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်ထိပါစေလိမ့်မယ်လို့ကျွန်မမထင်ပါဘူး။
သူတို့ဒီယောက်ကထောက်ပံ့ထားပါသူတို့ရက်တည်ရွယ်တရုတ်ကိုသူတို့လိုအပ်ပါတယ်သူတို့ကိုထမင်းကျွေးရလက်ကိုသူတို့ဘယ်လိုပြန်ပြီးတော့ကြိုက်ပါမလဲရှင့်အဲ့လို့ဆိုရင်ဒီတိုင်းသားတွေကသူတို့အကျိုးစီးပွားကိုမထိခိုက်စေရတရုတ်ကဒီကနေ့နဲ့ကြီးဒုနှံပြီးနေသွားမယ်ဆိုတော့သဘောမျိုးဖြစ်နေတာပေါ့သူတို့ကိုမတိုက်ရင်ပြီးရောဆိုပြီးတော့မြန်မာနိုင်ငံတပီလုံးကြီးညာရေးရရှိဖို့ကိစ္စကိုတော့ထက
or in mainland Southeast Asia.
ဒါကြည့်လို့ပါမြန်မာအပါဝင်ရှေ့တောင်အာရှကုန်းတွင်းနိုင်ငံတွေမှာတရုတ်လုံနေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုခြုံကြည့်မယ်ဆိုရင်တည်ငြိမ်မှုမရှိခြင်းဆိုတာဘယ်တော့မှသတင်းကောင်းမဟုတ်ပါဘူး။ဒါကြောင့်လို့မြန်မာနိုင်ငံမြောက်ပိုင်းနယ်စပ်တစ်ချောင်းမှာရှိတဲ့တိုင်းနာပြည်ပခါတွေကိုမဖြေရှင်းနိုင်သမျှဆေးပြည်ပခါတွေရှိနေသမျှတရုတ်အကျိုးစီးပွားအတွက်သတင်းစိုးတွေပဲဖြစ်ပါတယ လက်လွတ်လိုက်မယ်ဆိုတာလည်းမဟုတ်ပါဘူးလက်မလွတ်ဖဲထားဖို့ဆိုတာလည်းမဟုတ်ပါဘူးဒီငင်းငင်းရဲ့ပတ်သက်လို့လဲထောက်ခံမထောက်ခံဘူးလည်းမဟုတ်ပါဘူးနှစ်ခုစလုံးနဲ့ဆန့်ကျင်ဘက်သဘောပါတရုတ်ကတော့ပိုက်လိုင်းကိုဆက်လုပ်မယ်ကြောက်ဖြူအထူးစီးပွားရေးစုံကိုဆက်လုပ်မယ်ရထားလမ်းစီမံကိန်းကိုဆက်လုပ်မယ်ဆိုတာဒါဖြစ်ပါတယ်ဒါမဲ့ဒါဟာငင်းငင်းရဲ့ဖြစ်စဉ်ကိုရ ဒီမှာပါရင်ကောဒီမြန်မာအဆင်ပြေမလားတိရုပ်မပါပဲနဲ့ဖက်ဒရယ်စနစ်နဲ့ပတ်သက်လို့တမ်ရော်ကတိုင်းသားတွေနဲ့အပေးယူလုံနိုင်မလားဒါတွေကပြည်ရင်းပြဿနာမြန်မာပြည်ရင်းကိစ္စပါဒီပြဿနာတွေအတွက်ပြပကိုအပြစ်တင်နေလို့မြန်မာပြဿနာပြေလည်မှာမဟုတ်ပါဘူးရှင်
အခုတခါဆက်ပြီးနားဆင်ရမှာကသူယုံကြည်ရကဏ္ဍဖြစ်ပါတယ်ဖူးဘရိုက်ပညာတော်သင်ဆုနဲ့ American မှာ မဟာဘွဲ့ သင်တန်းတက်နေတဲ့ Dr. စုရင်ဝင်းရဲ့ ယုံကြည်ရာတွေကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် ဒီနေ့ သူယုံကြည်ရကဏ္ဍမှာ အခက်အခဲတွေအရှုံးတွေနဲ့ကြုံလာရင်စိတ်မပြတ်ဘူးကိုယ်မှာအားနည်းချက်တွေရှိနေရင်လည်းသူများနဲ့ရှင်ပြီးစိတ်ဓာတ်မကျဘူးတခါတလေမှာဒါတွေကပိုကောင်းတဲ့အခွင့်အရေးရဲ့လမ်းစာတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်မဘဝရဲ့အတွေ့အကြုံနဲ့ရှင်ပြီးပြောပြသွားပါမယ် အခက်ခဲတွေဆိုတာအမေဝန်တွေကထွက်လာတဲ့အချိန်အစလို့လူတိုင်းကြုံရမှာပါပဲပထမဆုံးလူလောကကိုရောက်လာတာနဲ့အသက်ရှူတတ်ဖို့ကြိုးစားရတယ်နောက်ထိုင်နိုင်ဖို့မတက်ရက်နိုင်ဖို့လမ်းလျှောက်တတ်ဖို့ကြောင်းစားတတ်တဲ့အချိန်မှာဝလုံလေးကိုဝိုင်းဝန်းရေးတတ်ဖို့ဒါတွေအကုန်လုံးကတကြိမ်တစ်ခါတည်းနဲ့လှုပ်တက်လာကြတာမဟုတ်ပါဘူးအချိန်ချင်းလဲကြပြီးမှမတက်ရက်နိုင်နဲ့လမ်းလျှောက်တတ်လာတယ်ဒီလို จำได้ไงอาสุเองเลยยิ้มหล่าลูกขณะนั้นเลยเข้าขันยาวาเลยอากูเฉยทีเลยยิ้มหล่าดีว่าอู้แต่จำได้อาเนจ้ะปะเสียวมันเช่นอะไรเฉยมาเลยดีเลยยี่อาตัวโตคาบีเกว่าเลยเสียวมันเลยยิ้มสูบีจีเสียลูกจ้าบีเม่แต่แกนั้นก็เลยยิ้มสีบีเลยลูกเรียมาพัดแต่เด็กขามาเย็นอันนี้ยาวาเลยที่รู้ก็ยังอาเนจ้ากูยังทรงตีอย่างรู้ว่าเลยไปลูกเชนยูมาเลยยิ้มหล่าอุบเชตัวเลยลูน่าเย็นยาวาเลยใส่ไม่ชีเวนเนี่ยยิ้มีเลย ถ้าสุดตัวเปลี่ยนมือจูซ่าไหมเซนยูยี่เนี่ยใช่ไหมตอนนั้นเราเสียชีวิตคาบิเชนเนี่ยเนี่ยพัลลุยาเอาเยี่ยเลยแต่เรามาเป็นเจ้าชีวิตเลยยาสูนี่รู้มาไหมเราเล็กแค่ไหนบ้างเลยที่เลยยี่ชอบเจตนาแบบเสียงกากเว็บบูเว่อุติบิจูซ่าบ้างเลยเซบีเลยลูกพ่อไก่แม่ดูไม่เชื่อเปลี่ยนลามีบูมาท่าเลยแต่เช่นเนี่ยมาเป็นกูยี่เราเปลี่ยนพัดเด็กเจ้าเนี่ยลูกชีตัวบ้างเลยไอ้ตัวลูกเนี่ยปูบ้างเลยทำให้เราเล็กแค่ไหนเอาจ အားမငယ်မိဖို့အရေးကြီးပါတယ်ကျွန်မအသက်30ရောက်မှရေကူးတင်တဲ့စားသက်ဖြစ်ပါတယ်အသက်ကြီးမှစပြီးရေကူးတင်တဲ့လူတွေရဲ့ထုံးစံအတိုင်းကျွန်မရေအရင်ကြောက်ပါတယ်ကိုနဲ့အတူတူတက်တဲ့ကလေးတွေသင်ခန်းစာအတက်တက်ချိန်မှာကိုကရေပေါ်မျက်နှာမော့ပြီးအသက်ကောင်းကောင်းရှူဖို့မနေလေ့ကျင့်နေရပါတယ်ကလေးတော့တက်ကုန်ပြီနေမရှက်ဘူးလားလို့မေးလဲဒါဟုတ်အားငယ်စရာရှက်စရာလို့မမြင်ပါဘူးကိုကဒီအရွယ်မှ ကိုယ်ရဲ့အရှုံးမျိုးလက်မလျှော့ဖို့ကိုယ်လုံးနိုင်ခဲ့တယ်လို့ဂုဏ်ယူပါတယ်ကိုယ့်ရဲ့အရှုံးမျိုးလက်မလျှော့ဖို့ကိုလုံးနိုင်ခဲ့တာဘယ်လောက်တည်တည်လေးပဲဖြစ်ပါစေကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့ဒီလိုမျိုးကိုကိုကိုချီးမွမ်းလိုက်ခြင်းအပြင်ကိုကိုကိုယုံကြည်မှုတွေပိုတိုးတက်လာပြီးရစိတ်ခွန်အားတွေရလာတယ်ဆိုတာကိုတွေ့ပါလုပ်ငန်းခွင့်မှာပဲဖြစ်ဖြစ်ပညာရ ဒီကနေ့ဟာဒီဘင်္ဂလားဒေ့ရှ်ရဲ့အချင်းအစားလို့သူတို့ကိုငါးချိန်ထုံးနေပြီးနေပါတယ်။ညီမစံတို့ချင်းဟာဒေသမအောင်မြင်မယ်ထင်တဲ့ကိစ္စတစ်ခုကအနီးကမှလွဲချော်တာ။ဒါမျိုးရင်းနဲ့ကြုံတွေ့လာတဲ့အချိန်မှာစိတ်မပြတ်ပါနဲ့။ကိုယ့်ဘက်ကအကောင်းဆုံးလုပ်ထားခဲ့ပြီမို့ကိုမတတ်နိုင်တဲ့အပိုင်းတို့စိတ်သက်ကြစရာမလိုပါဘူး။
Success never finds failure never fails ဆိုတဲ့စိုးရိုးစကားလေးတစ်ခုရှိပါတယ်။အောင်မြင်မှုတစ်ခုကိုရပြီဆိုရင်လည်းအဲ့အောင်မြင်မှုကနောက်ဆုံးမဟုတ်ပါဘူး။သူ့နောက်မှာရှေ့ဆက်စရာတွေရှိပါသေးတယ်။ဒီလိုပဲအရှုံးဆိုတာလည်းလမ်းဆုံးမဟုတ်ပါဘူး။သူ့နောက်မှာအခွင့်အလမ်းတွေရှိနေပါသေးတယ်။ဘဝမှာကြိုးစားခဲ့တဲ့လောက်မဖြစ်ခဲ့တာတွေအများကြီးရှိမှာပါ။ကိုယ့်ရဲ့အားနည်းချက်တွေကြောင့်လွဲခဲ့ရတာတွေရှိတယ
တကယ်လို့နောက်တစ်ခါအခွင့်အရေးရတဲ့အချိန်မှာကြိုးစားလို့မအောင်မြင်လဲစိတ်သက်မကြပါနဲ့ကိုကိုကိုနှစ်သိမ့်အားပေးပြီးနောက်တစ်ချိန်ထပ်ပြီးကြိုးစားလိုက်ပါအောင်မြင်သွားခဲ့ရင်လည်းပဲကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့လို့ပြောရင်းနဲ့ပဲဒီကုန်းထုတ်လိုက်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖ www.ofa.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်တဲ့သူယုံကြည်အကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာဒီညနေ VOA အစီအစဉ်တွေကိုလိုင်းတို19925တို့မှာဖမ်းယူနားဆင်ပါအခုတော့သတင်းအကြီးအကျယ်ကိုဥကြော်ဆန်တာကပြောပြပေးမှာပါ။အ
မေရိကန်အလွတ်တော်မှာဒီမိုကရက်တွေနောက်ထပ်အမှတ်တနေရာရရှိသွားရပါပြီ။နယူးဂျာစီပြည်နယ်ရဲ့တတိယမဲဆန္ဒနယ်မှာလူသစ်နိုင်ငံရေးသမားအန်ဂျီကင်းအနိုင်ရကြောင်းဗဟုနေကကြီးညာလိုက်တာပါ။ရီပပ်ဘလစ်ကန်ကလက်ရှိအမတ်ထွန်မကာသာကိုအနိုင်ရရှိရလဲဖြစ်ပါရဲ့။သမ္မတဥပမောလက်ထက်ကအမျိုးသားလူမျိုးရေးလက်ထောက်အဖြစ်ထမ်းဆောင်ခဲ့ဖို့သူကင်းဟာကိုရီးယားနယ်ဘောဖြစ်ပြီးနယူးဂျာစီပြည်နယ်ကအပြစ်ခံရတဲ့ပထမဆုံးအာရှနယ်ဘောအမေရိကန်အလွတ်တော်မတူလဲဖြစ်ပါတယ်။သမ္မတရာထူးသက်တမ်းဝဲမှပြုလုပ်တဲ့ဒီရွေးကောက်ပွဲမှာအမေရိကန်စွတ်တော်200လုံးအတွက်မဲဆန္ဒတွေကိုဆက်လက်ရည်တွက်နေစေဖြစ်ပါတယ်။ CNN သတင်းထောက် Jim Acosta အင်ဂျီရောသတင်းယူခွင့်ပြန်လည်ရရှိရေးတရားစွဲဆိုရမှုကို CNN ရဲ့ပြိုင်တဲ့ဖြစ်တဲ့ Fox News အပါအဝင်သတင်းဌာနကြီးရဲ့အများအပြားကထောက်ခံပံ့ပိုးကြမယ်လို့ကြေညာလိုက်ပါတယ်။အင်ဂျီရောသတင်းထောက်တွေကိုအလုလုခွင့်ထုတ်ပေးထားတဲ့ထောက်လှမ်းရေးကကပ်ပြားကိစ္စဟာလက်လက်သွယ်ဘယ်တော့မှအသုံးပြုဖို့စင်းတဲ့ကိစ္စမဟုတ်ဘူးလို့ Fox သတင်းဌာနကပြောကြားလိုက်ပါတယ်။ Jim Acosta ဟာသမ္မတ Trump ရဲ့ပြည်ပကလာရောက်သူတွေအပေါ်မှာသုံးနှုန်းနဲ့အသုံးနှုန်းကိုတံပြန်မေးခွန်းထုတ်ခဲ့ပြီးတဲ့နောက်သူရဲ့အင်ဖြူတော်သတင်းခွင့်ကပ်ပြားကိုအစိုးရကရုပ်သိမ်းတာဖြစ်ပါတယ်။ Uyoba Samagara Britain Nutri is the bottom gem Mujangu Britain so far as the bottom you like Babi. Tabi my Britain Luru Hamadi the bottom jago Tina Zuga and Never Nivare. Boluniga Sile Sunepi and Yashila is the bottom jago. When you look for Mira, I mean the Yashi gave you chit that jump in your seal trapped you at Tina Gera Lepchabaska.
Jesus Bakma, the Ranger Jogu Uchozana, Pebagaraba, Timinator season, Tolo Yemuga, Kuza Winland should be. အတမိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျမီကော့ဖြစ်ပါတယ်ဒီကနေ့မနေ့အတွက်
This program has come to you from the Voice of America, Washington.